အမေရိကန်ဒုသမ္မတလောင်းနေဖြစ်ကြတဲ့ဒီမိုကရက်ပါတီက Tim Kaine နဲ့ Republican Party က Mike Pence တို့နှစ်ဦးရဲ့တကြိမ်နေသောစကားစစ်တူပွဲကိုဒေသဆန်တော်ချင်းအင်္ဂါနေ့ည9နာရီမှာပြုလုပ်မှာဖြစ်ပါတယ်။ဒုသမ္မတလောင်းတွေရဲ့စကားစစ်တူပွဲကိုသမ္မတ Barack Obama အပါအဝင်မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေလည်းစိတ်ဝင်စားစောင့်ကြည့်ကြမှာဖြစ်ပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကပြောပြမှာပါ
။အမေရိကန်ဒုသမ္မတလောင်းနေဖြစ်ကြတဲ့အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူး Mike Pence နဲ့ဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်လက်ရှိမှာအထက်လွှတ်တော်အမတ်အဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ Tim Kaine တို့နှစ်ဦးရဲ့တခုတည်းသောစကားစစ်ထိုးပွဲကိုအခုကျွန်တော်တို့အတန်လွင့်ပြီးမကြခင်ဝါရှင်တန်စံတော်ချိန်အင်္ဂါနေ့ည9နာရီမြန်မာစံတော်ချိန်ဗုဒ္ဓနေ့မနေ့9နာရီခွဲမှစတင်မှာဖြစ်ပါတယ်ဗာဂျီးနီးယားပြည်နယ်ဖန်ဗဲလ်မြို့မှာရှိတဲ့လောင်းဝုတက္ကသိုလ်မှာကျင်းပမဲ့ဒုသမ္မတလောင်းနေရဲ့စကားစစ်ထိုးပွဲကိုအမေရိကန်နေဤသူမြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကလည်းအာရုံစိုက်စောင့်ကြည့်ကြမှာဖြစ်ပါတယ် Republican Party ဒုသမ္မတလောင်း Mike Pence ကတော့အမေရိကန်စီးပွားရေးပြန်လည်ဥမော်လာအောင်သူတို့အစိုးရအနေနဲ့လှုပ်ဆောင်သွားမယ်လို့မဲဆွယ်စည်းရုံးပွဲတစ်ခုအထွန်းမှာပြောကြားခဲ့ပါတယ
်။ We're going to bring the American dream back to life and we're going to get this economy moving again.
ဒီမိုကရက်ပါတီသမ္မတလောင်း Tim Kaine ကတော့အားလုံးတာဒူညီမျှရှိရေးအတွက်လှုပ်ဆောင်ပေးသွားမယ်အကြောင်းပြောပါတယ
်။ Let's just treat each other as equals and that's the kind of person Hillary is and that's the kind of
အားလုံးကိုတသွေးသသားတဲ့တာဒူညီမျှဆက်ဆံကြရအောင်ပါ။သမ္မတလောင်း Hillary Clinton ဟာလေအဲ့လိုလှုပ်ဆောင်မဲ့သူဖြစ်တယ်လို့ကျွန်တော်ကလည်းအဲ့လိုပဲခံယူထားသူဖြစ်ပါတယ်အားလုံးကလည်းတူဦးနဲ့တူဒန်းတူညီမျှဆက်ဆံတင်ပါတယ
်ဒုသမ္မတလောင်း Tim Kaine ဟာသမ္မတဘာရက်အိုဘားမားနဲ့ယင်းနှစ်သူတူဦးဖြစ်တဲ့အပြင်သမ္မတရဲ့ဒီမိုကရက်ပါတီကိုကိုးစားပြုတဲ့သူဖြစ်တာကြောင့်လဲဒီစကားစစ်ထိုးပွဲကိုသမ္မတအနေနဲ့စောင့်ကြည့်သွားမှာဖြစ်တယ်လို့အင်ဂျူရောပြောခွင့်ရပုဂ္ဂိုလ် George Arnest ကပြောပါတယ
် The president is that has genuine affection for Senator Kaine and the president believes that as we discussed that he was an excellent choice
တမနာအိုဘားမားဟာအထက်လွှတ်တော်မှ Tim Kaine ကိုခင်မင်းလေးစားသူဖြစ်ပါတယ်သူကိုဒုတိယတမနာလောင်းအဖြစ်ရွေးချယ်တာဟာအမတန်တင့်တော်တဲ့ရွေးချယ်မှုဖြစ်ပါတယ်တမနာအိုဘားမားဟာဒီညစကားစစ်ထိုးပွဲရဲ့တသိဒ္ဓိဒေတာကိုစောင့်ကြည့်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်အင်ဒီယားနာပြည်နယ်ဖိုးဝင်းမြို့မှာနေထိုင်တဲ့မတ်မင်းမင်းထွေးငယ်ဟာလည်းဒီစကားစစ်ထိုးပွဲကိုစောင့်ကြည့်မဲ့သူတွေထဲမှာတအူးအပါအဝင်ဖြစ်ပါတယ်သူကတော့ကိုယ်စလဲလောင်းနေမှာရှိတဲ့အရေးအချင်းတွေဟာအရေးကြီးတယ်လို့ပြောပါတယ
်ကျွန်တော်တို့ဒီမဲပေးတော့မယ်ဆိုလို့ရှိရင်ကျွန်မပထမတစ်ချက်ကကျွန်မပါကြည့်လဲဆိုတော့ဒီပါတီနိုင်ငံတွေပါတီတွေရဲ့မူဝါဒနဲ့ပါတီတွေရဲ့လမ်းစဉ်ကိုကြည့်ရင်ပြီးတော့သူတို့ရဲ့ policy ဥပမာနိုင်ငံကြီးရဲ့ policy သူရဲ့ပညာရေး policy ဒီ policy တွေပေါ်မှာကြည့်လို့ကျွန်တော်တို့ပါတီကိုရွေးချယ်တယ်။နောက်တစ်ချက်ကဒီကျွန်တော်တို့ဒီခေါင်းဆောင်ပေါ်အခုခေါင်းဆောင်တွေကိုရွေးချယ်လာမယ့်အချိန်ကိုရောက်လာတဲ့အခါကျွန်မအချက်သုံးချက်နဲ့ကြည့်ပြီးရွေးချယ်တယ်ကကခုနလို့ခေါ်တဲ့ဒီသူတို့ဒီကောင်းဆောင်တွေဟာတိုင်းပြည်ပေါ်မှာသူတို့ရဲ့အခြေအနေကိုလို့အသုံးပြုခဲ့တယ်လေ။နောက်တစ်ချက်ကတော့သူတို့ရဲ့ character qualities ပေါ့နော်။သူတို့ရဲ့အစွမ်းစားသူတို့ရဲ့အချင်းစရိုက်သူတို့ရဲ့အချင်းစရိုက်တွေကကောင်းဆောင်တွေရောက်မှာရှိပြင်ရှိထိုက်တဲ့အချင်းစရိုက်တွေလား။နောက်တစ်ချက်ကတော့ competency လို့ခေါ်တဲ့သူတို့ရဲ့နိုင်ငံရေးကျွမ်းကျင်တွေမှာပါနေမှုပေါ့။အဲ့အချက်သုံးချက်ပေါ်မှာကြည့်ပြီးတော့ကျွန်မကောင်းဆောင်တွေဘယ်ကောင်းဆောင်ကတော့တိုင်းပြည်အတွက်တိတိယယောက်တာဝန်ထမ်းဆောင်နိုင်လေ။ဒီချက်ပေါ်မှာကြည့်လို့ကျွန်မကရွေးမှာပေါ့
ဒီစကားစစ်ထိုးပွဲကိုစောင့်ကြည့်မဲ့ဗာဂျီးနီးယားပြည်နယ်ကကိုရနောင်ကတော့ Tim Kaine ဟာဒုသမ္မတလောင်းအရေးအချင်းနေနဲ့ပြည်မီသူဖြစ်တယ်လို့ယူဆကြောင်းပြောပါတယ
်ကျွန်တော်ကတော့သူ့ကိုဒုသမ္မတကလောင်းတယောက်အနေနဲ့တော့ qualify ဖြစ်တယ်လို့မြင်တယ်သူကအတွေ့အကြုံများတော့ပေါ့ not only ဟိုဟာ senate မှာရောမေယာမှာရောကာဗနာရောသူလှုပ်ဖူးရိုက်တော်တော်များတယ်နောက်တစ်ခါနိုင်ငံခြားရေးကိစ္စတွေမှာရောဆိုတော့သူကအများကြီး qualify ဖြစ်တယ်လို့ကျွန်တော်မြင်တယ်အဓိကတော့ဒီနိုင်ငံသားရေး policy ရဲ့ပြည်တွင်းရဲ့စီးပွားရေးကိစ္စတွေမှာအဓိကသူတို့ပြောကြမယ်ထင်ပါတယ်ကျွန်တော်မြင်တာအဲ့တော့ဒုသမ္မတလောင်းရဲ့စကားစစ်တိုးပွဲရတယ်သမ္မတပြည်ထောင်ပွဲအတွက်ကိုအထောက်အကူအများကြီးပြုရလိမ့်မယ
်စကားစစ်တိုးပွဲကတော့သူတို့ဘယ်လောက်ထိများဒီသမ္မတလောင်းတွေကိုသူတို့အနေနဲ့ဘယ်လောက်ထိကာကွယ်ပြီးတော့ပြောပေးနိုင်မလဲနောက်ပြီးတော့ဟိုတစ်ဖက်လူကိုဘယ်လောက်ထိများထိုးနှက်နိုင်မလဲပြန်အပြန်အလှန်ပေါ့
ကျွန်တော်အမြင်ကတော့ဒီ Donald Trump မှားခဲ့တဲ့စကားတွေအတွက်ကိုဒီ Governor Mike Pence အနေနဲ့အကာအကွယ်ပေးနိုင်မယ်လို့ကျွန်တော်မထင်ဘူး။ဘာလို့လဲဆိုတော့သူပြောတဲ့ဒီ test ကိစ္စတို့နောက်တစ်ခါဒီမှာ cyber security နဲ့ပတ်သက်ပြီးတော့ email hack လုပ်ခိုင်းတဲ့ကိစ္စမျိုးတို့ဟာနဲ့ပတ်သက်ရင်ဘယ်လိုမှသူဖတ်ဆင်လို့ရမှာမဟုတ်နိုင်ဘူး။အဲတော့ကျွန်တော်တော့အဲ့လိုမြင်တယ
်။ Republican Party ဒုသမ္မတလောင်း Mike Pence ဟာဘာသာရေးကန့်ရှိုင်းသူ conservative သဘောထားအမြင်တွေကိုခံခိုင်မာမာဆွဲကင်ထားသူဖြစ်ပါတယ်။သူဟာ1990ပြည့်နှစ်တွေတုန်းကအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မှာ Sunday TV show ဆိုတဲ့တင်းတင်းကလေးရုပ်သံအစီအစဉ်နဲ့ The Mike Pence show ဆိုတဲ့ဆွေးနွေးကရေဒီယိုအစီအစဉ်တွေကိုပင်တိုင်တင်ဆက်ခဲ့သူဖြစ်ပါတယ်။သူဟာအင်ဒီယားနာပြည်နယ်ကိုကိုးစားပြုတဲ့အောက်လွတ်တော်အမတ်အဖြစ် 2000 ခုနှစ်ကနေ2023ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ဒီမိုကရက်ပါတီသမ္မတအလောင်းတင်ကိန်းကတော့စပိန်ဘာသာစကားကိုကျွမ်းကျင်စွာပြောဆိုနိုင်သူတဦးဖြစ်ပြီးကက်သလစ်ဘာသာဝင်တဦးဖြစ်ပါတယ်ဟာဗတ်တက္ကသိုလ်ကဥပဒေဘွဲရရှိခဲ့တဲ့တင်ကိန်းဟာဗာဂျီးနီးယားပြည်နယ်ရဲ့မြို့တော်ရစ်ချမွန်ရဲ့မြို့တော်ဝန်ပြည်နယ်လွတ်တော်အမတ်ပြည်내အုပ်ချုပ်ရေးမှုစတဲ့တာဝန်တွေကိုထမ်းဆောင်ခဲ့သူတဦးဖြစ်သလိုလက်ရှိမှာလည်းအထက်လွှတ်တော်အမတ်ဖြစ်တာဝန်ထမ်းဆောင်နေသူတဦးဖြစ်တာကြောင့်အုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စရပ်တွေကိုကျွမ်းကျင်နားလည်သူဖြစ်တယ်လို့ယူဆခံထားသူဖြစ်ပါတယ်ခင်ဗျာ